ဆီယနာသိမှုကိုစန့်ကျင်မှုကြောင့်မြန်မာဆီယနာဝန်တွေတရားစွဲထားတဲ့အလမဲဟန်လေးဟာထိုင်းလေဆိပ်မှာတောင်းတနေခဲ့ပြီးအခုနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားပါတယ်။ကနေဒါနိုင်ငံတိုရွန်တိုလေဆိပ်ကိုဗိုလ်ထုနေကရောက်လာချိန်မှာစစ်တပ်ရဲ့တာယာရခဲ့တဲ့အကြောင်းလဲရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေပြောခဲ့တာပါ။မြန်မာဒီမိုကရေစီရေးအတွက်ဆက်လက်အားပေးသွားမယ်လို့လည်းကနေဒါနိုင်ငံရှေ့ဘက်ချမ်းကိုခီးမဆက်ခင်တိုရွန်တိုနိုင်ငံကလေဆိပ်မှာပြောခဲ့တယ်လို့လည်းသတင်းကဖော်ပြပါတယ်။အလမဲဟန်လေးဟာပြီးခဲ့တဲ့နှစ်မြန်မာနိုင်ငံမှာအဆင်အနာသိငဲ့တာကိုစန့်ကျင်တဲ့အကြောင်းဘန်ကောက်မြို့မှာပြီးခဲ့တဲ့နှစ်မတ်လကကျင်းပခဲ့တဲ့ Miss Grand International 2020ပြိုင်ပွဲမှာပြောဆိုခဲ့ပြီးတဲ့နောက်စစ်ကောင်စီကနိုင်ငံတော်ပုံကံမှုနဲ့အရေးယူဖို့ကြိုးစားတာနဲ့လည်းကြုံခဲ့ရတာပါပြီးခဲ့တဲ့သတင်းပတ်ထက်မှာပဲ VN နိုင်ငံကိုခိတ္တသွားရောက်ပြီးထိုင်းနိုင်ငံကိုဝင်ရောက်ချိန်မှာသူကန်ဆောင်ထားတဲ့နိုင်ငံကူပတ်ဆို့စာကိုတရားဝင်မှုဆိုပြီးထိုင်းလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကပြန်ခွင့်ညင်းပယ်ခဲ့တာကြောင့်သူ့အနာပုံမိလေးစိတ်မှာတောင်းတင်နေခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒုက္ခသည်မျက်စံရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ထိုင်းတာဝန်ရှိသူတွေဆွေးနွေးမှုတွေလုပ်ခဲ့ပြီးကနေဒါနိုင်ငံမှာခေါ်လုံခွင့်ရခဲ့တာပါ။နိုင်ငံကလူခွင့်လှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့မြန်မာဆီယနာနေရအလားတူနည်းလမ်းကိုတုံးပြီးအတိုက်ခံအင်အားစုတွေကိုနှိမ်နှင်းမှုကြိုးစားလာမှာကိုနိုင်ငံကအတိုင်းဝန်းကအကာအကွယ်ပေးကြဖို့တိုက်တွန်းထားပါတယ်။